ရဲ့ပိုင်းရန်ကုန်ကပြည်သူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းလွှတ်တော်စည်းဝေးမှာတိုင်းစင်စစ်ချုပ်ရဲ့အစီရင်ခံစာကိုအခြေခံပြီးအမတ်တွေပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးနေကြတဲ့ကိစ္စပါရန်ကုန်တိုင်းစင်စစ်ချုပ်ရဲ့2016စက္ကွန်ဘန်ဒါရီနေ့အစစ်အစေးတွေ့ရှိချက်အစီရင်ခံစာဟာစာမျက်နှာ363မျက်နှာပါပြီးနောက်ဆက်တွဲစီရင်စရာတွေလည်းပါဝင်ပါတယ်သိမကြသေးခင်တော့ကပဲအဲ့ဒီအစီရင်ခံစာအမတ်တွေကိုဖြန့်ဝေထားပြီးလွှတ်တော်တွင်ကိုတော့25မျက်နှာပါအစီရင်ခံစာအချင်းချင်းဖတ်ကြားတင်သွင်းခဲ့ပြီးပါပြီကျော်တော်တွင်ဆွေးနွေးချက်တွေကိုလေ့လာရသလောက်အမတ်တွေဟာအစီရင်ခံစာကိုအပိုင်းလိုက်ခွဲပြီးဝေဖန်ဆွေးနွေးနေပုံရပါတယ်။ဒါလွှတ်တော်ဘက်ကအမတ်တယောက်ကိုဆွေးနွေးချိန်10မိနစ်လောက်ပဲပေးထားတာကြောင့်လည်းဖြစ်နိုင်ပါတယ်။စင်းစစ်ချုပ်အစီရင်ခံစာထဲမှာဘာတွေဖော်ပြထားသလဲ၊တိုင်းအမတ်တွေဘလောက်ဝေဖန်နေကြသလဲ၊အဲ့ဒီကနေဘာတွေကောက်ချက်ချနိုင်မလဲဆိုတာကုလပဆွေးနွေးတင်ပြသွားပါမယ်
။စင်းစစ်ချုပ်အစီရင်ခံစာမှာပါတဲ့အရင်အစိုးရခေတ်ကမတမာတဲ့လုပ်ရက်တချို့ကတော့တကုတ်ရှိမျိုးနဲ့မလစ်ကျူရအုပ်စုကမြေဧက950ကို Excellent Fortune Construction Company ကိုမြေငါစာချုပ်ချုပ်စုပြီး9ရက်အတွင်း Grant ချထားပေးလိုက်တဲ့ကိစ္စအဲ့ဒီကျူရကနောက်ထပ်မြေဧက400ကိုအသေးစားစက်မှုဥယျာဉ်ထူထောင်ဖို့ဆိုပြီးမြို့တော်တက်ဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကို2015ဒီဇင်ဘာလက9ရက်စာချုပ်ချုပ်ပေးတဲ့ကိစ္စဒါပေမဲ့ထူးခြားတာက9ရက်စာချုပ်ချုပ်မပေးမီတလအလိုကလေးကနေမှာ guarantee ထုတ်ပေးပြီးဖြစ်တာကိုလည်းအံ့ဩစရာတွေ့ရတယ်လို့တိုင်းမတ်ဦးနှင်ဖုံးကထောက်ပြပြီးရန်ကုန်တိုင်းအစိုးရအနေနဲ့ပြန်လည်စီစစ်ဖို့အဆိုပြုထားပါတယ်။လက်ရှိအချိန်ထိအများနဲ့သက်ဆိုင်နေတဲ့ကိစ္စတစ်ခုကတော့ရန်ကုန်မှာခင်မီနီးပွိုင်းအချက်ပြစနစ်တက်ဆင်ဖို့တရုတ်မြန်မာဖက်ဆက်မြမရွှေရောင်ကုမ္ပဏီကိုကျပ်ငွေ19ဘီလီယံနီးပါးနဲ့ပြင်သာပေးထားတဲ့ကိစ္စပါ။စာချုပ်ပါအချက်အရသက်မှတ်ချိန်လုပ်ငန်းမပြီးရင်တရက်ဒဏ်ကြေးတသိန်းပေးရမယ်လို့ပါဝင်ပါတယ်။လုပ်ငန်းကို2016ဖေဖော်ဝါရီလကစတင်ပြီးဩဂုတ်လ23ရက်နေ့မှာအပြည့်တက်ရမယ်။မပြီးရင်တရက်ဒဏ်ငွေကျပ်တသိန်းဆောင်ရမယ်လို့ဆိုထားလို့ဒီကနေ့အချိန်ထိဆိုကျပ်ငွေသိန်း930ကျော်ဆောင်ရမှာဖြစ်ပြီးနဲ့ကျပ်ငွေသိန်း210ကျော်ပေးသွင်းထားလို့အစိုးရဘက်ကရစီရကျပ်သိန်းပေါင်း920ကျော်ပြန်နေပါသေးတယ်အခြားတစ်ဖက်မှာလုပ်ငန်းကလည်းဒီကနေ့အချိန်ထိမပြီးပြတ်နိုင်သေးပါဘူးအဲ့ဒီပြဿနာနဲ့အလားတကံတူရာတွေကတော့ရန်ကုန်တိုင်းအစိုးရကနေပုဂ္ဂလိကကိုကန့်ထရိုက်ပေးပြီးဈေးတွေတိဆောက်ခိုင်းနေတဲ့ကိစ္စပါတာမွေမြို့နယ်ကရာပြည့်စည်းအင်းစင်မြို့နယ်ကဒင်းငုံစည်းနဲ့မြောက်ကလာကတိရိရေဒနာလက်ကားစည်းတွေဟာတတ်မှတ်ချိန်မှာပြီးအောင်တိဆောက်နိုင်ခြင်းမရှိလို့တီတူတွေထိခိုက်နေရတဲ့ကိစ္စပါဒါကြောင့်စာချုပ်ပါစီကံများအတိုင်းစနစ်တကျနဲ့ခြေပွန်စွာဆောင်ရွက်နိုင်သောကုမ္ပဏီများနှင့်သာဆောင်ရွက်စီလိုပြီးစီကံအတိုင်းမလုပ်နိုင်တဲ့ကုမ္ပဏီတွေကိုစာချုပ်ဖြတ်သိမ်းခြင်းလုပ်ငန်းထပ်မံအနံ့မှုမပြုခြင်းစတဲ့ပြောင်းလဲမှုတွေလုပ်ဖို့ဥနေဖုံးလက်ကအကြံပြုပါတယ
်အစီအစဉ်ခန္ဓာထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ကောက်ထည်ပေါ်ခဲ့တဲ့ဘတ်ကားကုမ္ပဏီတစ်ခုဟာဘတ်ကားအစ်စ်အစည်းတစ်ထောင်ကိုကျပ်ငွေ88ဘီလီယံသုံးပြီးဝယ်ခဲ့တဲ့ကိစ္စပါပါတယ်အစိုးရမေမလောက်လို့ AOE ဘဏ်ကနေကျပ်10ဘီလီယံလောက်ချေခဲ့ရပါသေးတယ်။စင်စစ်ချုပ်စီရင်ခံစာရအဲ့ဒီဘတ်ကပြည့်စွဲတဲ့လုပ်ငန်းကနေကျပ်4ဘီလီယံနီးပါးလောက်အရှုံးပေါ်နေတယ်လို့ဆိုထားပါတယ်။အလားတူအစိုးရငွေကျပ်5ဘီလီယံ၊ကမ္ဘောဇားဘဏ်ကချေငွေကျပ်5ဘီလီယံခွဲ၊စုစုပေါင်းကျပ်ငွေ10ဘီလီယံခွဲကျော်စိုက်ထုတ်ပြီးကိုရီးယားနိုင်ငံကကျောင်းဘတ်ကအစည်းအဝေးဝယ်ယူထားတဲ့ကိစ္စကလည်းနောက်အရှုံးပေါ်မှာသိကြနေတဲ့လုပ်ငန်းကြီးဖြစ်နေပြန်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ဘဏ်ချင်းငွေတွေရယူရမှာလွှတ်တော်ရဲ့သဘောထားရယူထားခြင်းမရှိလို့ပုဂ္ဂလိကကငွေချေးတဲ့သဘောဖြစ်နေလို့အကျွေးတွေကိုပြန်ဆက်ဖို့လွှတ်တော်ကသဘောမတူနိုင်ဘူးလို့အမတ်ဒေါ်ဆန္ဒမင်းကတင်းတင်းမာမာဆိုပါတယ်။အရင်ဆိုရခက်ကရန်ကုန်မှာအလွန်တန်ဖိုးကြီးလာတဲ့မြတ်ကျောင်းသားအပန်းပြေဥယျာဉ်ထဲကမြေ42ဧကကုမ္ပဏီ၈ခုကိုမဆိုစလောက်ဈေးနှုန်းနဲ့နှားရပေးထားတဲ့ပြဿနာကိုလည်းအမတ်ဦးလှထေကဝေဖန်ပါတယ်။အဲ့ဒီကုမ္ပဏီတွေကိုလုပ်ငန်းဆက်မလုပ်ဖို့ညွှန်ကြားထားပေမဲ့စားသောက်ဆိုင်ကြီးနဲ့ဆိုင်ဖွင့်လို့ရောင်းချနေတာကျန်ကုမ္ပဏီနဲ့ပတ်သက်ပြီးတိကျတဲ့ဆုံးဖြတ်ချက်ချမပေးနိုင်သေးတာအတွက်လည်းသူကထောက်ပြပါတယ်။အလားတူအိမ်ယာတွေဆောက်လုပ်ရမှာလည်းအစိုးရဘက်ကကျပ်၄၅ဘီလီယံမကနစ်နာနေတဲ့ပြဿနာတွေကိုလည်းဝေဖန်ရပါတယ်
။စင်းစစ်ချုပ်အစီရင်ခံစာတင်တိုင်းပါလို့ရှိတာကအရင်အစိုးရလက်ထက်ကကံတော်ကြီးဆောင်လို့ပြည်သူဥယျာဉ်လိုနေရာမျိုးကမြေတွေကိုဈေးပေါပေါနဲ့ချထားပေးတဲ့ကိစ္စပါ။ဈေးနှုန်းတွေတင်ဆင်နေဆိုပေမဲ့လက်ရှိပြင်ပပေါက်ဈေးထက်အများကြီးနည်းနေတဲ့အတွက်အစိုးရဘက်ကနစ်နာနေတဲ့ကိစ္စကိုလည်းပြန်ပြီးသုံးသပ်ဖို့တိုင်းမတ်ဦးလာထေကထောက်ပြပါရယ်။အလားတူရန်ကုန်မြို့တော်စီမင်းတရားရေးကော်မတီ YCDC နဲ့ရွှေနေကြီးဝန်ဆောင်မှုကုမ္ပဏီပူးပေါင်းပြီး CDFM အတန်းလှည့်လုပ်ငန်းလုပ်ရာကနေကုမ္ပဏီက အမျက်တွေအများကြီးရပြီးအစိုးရဘက်ကအမျက်နည်းနည်းပဲရနေတဲ့ခွဲဝေမှုကိုလည်းဥနေဖုံးလက်ကမေးခွန်းထုတ်ပါတယ်။စီးရင်စစ်ချုပ်စီရင်ခံစာနဲ့ပတ်သက်ပြီးတိုင်းလွတ်တော်အမျက်တွေဝေဖန်တာကိုအနှစ်ချုပ်ကြည့်လိုက်ရင်လက်ရှိရန်ကုန်တိုင်းအစိုးရနဲ့ရန်ကုန်မြို့တော်စီရင်တာဝန်ရှိသူတွေဟာအစိုးရဒါမှမဟုတ်ပြည်သူတွေဘက်ကကြက်ငွေဘီလီယံပေါင်းများစွာညှိနှိုင်းနေတာတွေကိုကောင်းကောင်းစီမံခန့်ခွဲနိုင်ပုံမရဘူးလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီး NLD အမတ်တချို့ကစီရင်ဌာနဆိုင်ရာတွေနဲ့အခြားဌာနဆိုင်ရာတွေမှာတာဝန်ယူနေတဲ့လက်စားတဲ့စစ်အရာရှိဟောင်းဌာနမှုတွေကိုအပြစ်တင်ကြတာမျိုးလည်းရှိပါတယ်။ကုမ္ပဏီထောင်ဘက်စကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စ၊ကျောင်းသားတွေဝယ်ယူပြေးဆွဲတဲ့ကိစ္စကတော့လက်ရှိရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေရဲ့လုပ်ရည်ကိုင်းအရေးချင်းအားနဲ့တာလွှတ်တော်ကိုကြော်လွန်ပြီးကိုယ်သဘောနဲ့ကိုယ်လုပ်ကိုင်ရတာတွေကိုဝေဖန်ကြပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ရန်ကုန်တိုင်းအမတ်တွေဟာတိုင်းစင်းစစ်ချုပ်အစီရင်ခံစာပေါ်မူတည်ပြီးဦးဖြိုးမင်းစိန်ဦးဆောင်တဲ့တိုင်းအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်မှုတွေလုပ်ခဲ့သလိုအဲ့ဒီစင်းစစ်ချုပ်အစီရင်ခံစာကိုလည်းတခဲနဲ့အတည်ပြုခဲ့ကြပါလေ။ဒီအတွက်ရန်ကုန်တိုင်းအစိုးရဟာပြည်သူ့ဘဏ္ဍာကျပ်ငွေဘီလီယံပေါင်းများစွာအကုန်ကျခံလုပ်မဲ့စီးပွားရေးလုပ်ငန်းကြီးတွေကိုငါတကောကောမလုပ်သင့်သလိုအစိုးရဘက်ကကျပ်ငွေဘီလီယံယာနဲ့ချီနစ်နာနေတဲ့ကိစ္စတွေကိုလည်းတိတိကျကျတာဝန်ယူဖြေရှင်းရပါမယ်။ဒါရီမကဒီကနေ့တက်ထိုင်အောက်ခြေမှာဖြစ်နေသေးတဲ့အကျင့်ပြတ်ချစားမှုပြဿနာကိုလည်းအမတ်တွေနဲ့ပူးပေါင်းကြိုက်တွေ့ဖြေရှင်းစစ်မှကြောင်းပြပြလိုက်ရပါတယ်။